ဥရောပနိုင်ငံတွေရဲ့ယူကရိန်းနဲ့တသားတည်းရပ်တည်မှုဟာအပြောင်းအလဲရှိမှာမဟုတ်ဘူးလို့ဥရောပကော်မရှင်အကြီးအကဲအာဆူလာ ဗန်ဒါလျန်ကဒီကနေ့ဗိုလ်တော်ဖူးနေ့မှာပြောကြားလိုက်ပါတယ
် Tea with Ukraine will remain unshakable. From day one on, Europe has stood at Ukraine's side with weapons, with funds, with hospitalities for refugees, and with the toughest sanctions the world has ever seen.
ယူကရိန်းဘက်ကနေရက်တီခဲ့တဲ့ဥရောပရဲ့သဘောထားဟာမပြောင်းမလဲဆက်ရှိနေတယ်လို့စစ်ပွဲစတင်ချိန်ကစပြီးတော့လက်နက်နဲ့ငွေကြေးအပြင်ဒုက္ခသည်တွေကိုနွေ့နွေ့ထွေးထွေးလက်ခံရမကကမ္ဘာမှာအပြင်းထန်ဆုံးတန်ခတ်မှုတွေချမှတ်ပြီးရက်တီခဲ့တာဖြစ်ကြောင်းဥရောပသမဂ္ဂအခြေပြမင်းကုံးမှပြောတော်တာဖြစ်ပါတယ်။ဥရောပနိုင်ငံတွေရဲ့ပံ့ပိုးမှုနဲ့ပတ်သက်ပြီးယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့ဆွေးနွေးဖို့အတွက်ကီယက်ကိုဒီကနေ့ညနေပိုင်းလောက်မှာသွားရောက်ဖို့ရှိတယ်လို့ပြောပါတယ်။ဒါအပြင်ရုရှားရဲ့ယူကရိန်းကိုဝင်ရောက်တိုက်ခိုက်မှုကဒီမိုကရေစီကိုတန်ဦးဆံမင်စနစ်ကဆန့်ကျင်တိုက်ခိုက်မှုတစ်မျိုးဖြစ်ပြီးတော့ရုရှားပေါ်မှာအရေးယူဒဏ်ခတ်မှုတွေဆက်ပြီးထားမယ်လို့ပြောပါတယ်။ယူကရိန်းအရှိမြောက်ပိုင်းကရုရှားတင်ထားတဲ့နေမြေအများပြားကိုယူကရိန်းနဲ့ဆက်ပြီးပြန်သိမ်းယူနေတယ်လို့အခုဆိုပြန်သိမ်းယူတဲ့ဒေသတွေပုံမှန်နေသားရောက်လာပြီလို့ယူကရိန်းသမ္မတကမနေ့ညကပြည်သူကိုပြောပါတယ်။အချိန်နဲ့မှာပဲအီရန်လောက် drone စင်ပစ်ချခဲ့တယ်လို့ယူကရိန်းကသတင်းထုတ်ပြန်ပါတယ်။ Britain ကာကွယ်ဝင်ကြီးဌာနကတော့ရုရှားဟာအီရန်လောက်မောင်းသူမဲ့ drone ရင်ကိုပထမဆုံးအကြိမ်ဖြစ်နေတဲ့တုံးခဲ့ပုံရတယ်လို့ဒီကနေ့မှာပဲပြောကြားလိုက်ပါတယ်။